အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့ဒေါ်လိုက်လိုင်းစနေကအစီအစဉ်ကိုထုတ်လင်းပေးပါတော့မယ်။စီစဉ်တင်ဆက်သူမှအေးစင်နာကျော်နဲ့ထုတ်လုပ်သူမဆုမှုတို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါရှင်။စနေညဒေါ်လိုက်လိုင်းစီစဉ်ကကြိုဆိုပါရင်ဒီနေ့ညဆွေးနွေးပြည့်မဲ့အကြောင်းအရာအတွက်တင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလည်းလေးလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ကျမတို့ဒီနေ့ညဆွေးနွေးကြမှာကတော့ဒီကချင်ပြည်နယ်တွင်မှ2017နှစ်စံပိုင်းနဲ့ကစလာတဲ့စစ်ပွဲတွေကြောင့်ဒေသခံကျေးရွာသားတွေစစ်ပေးဆောင်ထွက်ပြေးကြရတယ်လို့မျိုးဒေသအခြေအနေကလည်းတော်တော်လေးကိုမတည်မငြိမ်ဖြစ်နေတဲ့အနေအထားပေါ်မှာမူတည်ပြီးဆွေးနွေးကြမှာပါ။6မြစ်တာကြာလာတဲ့ဒီစစ်မီးကအခုနှစ်ပိုင်းလပိုင်းနေမှာလဲပို့ပြီးတော့ပြန်ပြီးတော့အချိန်မြင့်လာတာတွေ့ရပါတယ်။ကချင်ဒေသခံစစ်ပေးဒုက္ခသည်တွေရဲ့နေ့စဉ်လူမှုဘဝတွေစီးပွားရေးဘဝတွေမှာဘယ်လောက်များရုန်းကန်နေရလဲဘယ်လောက်များခက်ခဲနေလဲဆိုတာကိုဆွေးနွေးမေးမြန်းသွားပါမယ်။ပြည်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဦးစော်ချက်ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမြေကြီးနားတာဝန်ရံဖြစ်ပါတယ်။နောက်တူဦးဖိတ်ခေါ်ထားတဲ့သူကတော့မက်နီလာတိမ်ပါ။သူက88မျိုးဆက်နေငယ်ကြီးနဲ့ပွင့်လင်းလူအဖွဲ့စည်းကပါ။နောက်တူကချင်ဒီလူမှုအရေးကိုလောက်ကင်နေတဲ့မက်ခွန်ကြောင့်ကချင်နေငယ်ကြီးတွင်ရဲ့နှင်းနိုင်ရေးမှုကိုလည်းဖိတ်ခေါ်ထားပါတယ်။နောက်ပြီးတော့ဒီအမေရိကန်ပြည်အရုပ်အခြေဆိုင်ကချင် Alliance အဖွဲ့ရဲ့ဥက္ကဋ္ဌဦးကွန်ဆန်လေးဒီလေးလိုင်းပေါ်ရောက်နေပါပြီ။မေးမြန်းတဲ့သူတွေရောဒီတစ်ခါတော့ email နဲ့ပို့ပြီးတော့ဒီ Facebook ကနေမေးမြန်းတဲ့သူတွေကတော့ပို့များပါပြီ။သူတို့ရဲ့စာရေးကိုလည်းဖတ်ပြီးတော့မေးပေးမှာဖြစ်ပါရဲ့ရှင်။ဟုတ်ကဲ့ပြည်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့လူတွေအားလုံးမင်္ဂလာပါ။
ဟ
ုတ်ကဲ့ရှင်ကျမဟိုအားလုံးလေးတည်သွားအောင်လို့လေကချင်ဒေသကဒုက္ခတဲ့အခြေအနေလေးကိုနည်းနည်းလေးအကြံပေးနေခြင်းပါတယ်ရှင်ဟိုမနီလာတိုင်းကလောလောလတ်လတ်ပဲအဲ့ဒီဒေသကနေပြန်လာထားတယ်ဆိုတော့ကချင်ဒေသကဒီဒုက္ခတဲ့စနစ်နဲ့ကိုလည်းရောက်ခဲ့တယ်ဆိုတော့အခြေအနေလေးနည်းနည်းလေးရှင်းပြပေးပါမယ်
ဟုတ်ကဲ့ကျမတို့ဒီတဆုံတိုက်ပွဲကြောင့်ကျမတို့ဒီမက်မတီပတ်မတီမှာရှိရဲစစ်ပေးစခန်းကိုကျမတို့အရင်ဆုံးရောက်ခဲ့ပါတယ်အဲဒီစခန်းနေအပြင်ကျမတို့ခါရှိစံကသတုံးဘက်ကိုလည်းရောက်ခဲ့ပါတယ်အဲ့လိုရောက်ခဲ့တဲ့အခါမှာကျမတို့တွေ့ကြုံရတဲ့အနေအထားတွေပေါ့နော်ပထမဆုံးကပထမတစ်ကြောသွားတဲ့အနေအထားပြီးတော့မှကျမတို့တမိုင်းဘက်ကိုသွားပါတယ်အဲ့လိုအားလုံးကိုစုံလုံလိုက်မယ်ဆိုလို့ရှိရင်ကျမတို့တွေ့ရတဲ့အခါမှာစာနယ်ရိက္ခန်ပိုင်းမှာလိုအပ်ချက်တွေရှိတဲ့ဟာကိုအားလုံးကဝိုင်းဝန်းပတ်ဖို့ကြိုးစားနေကြတယ်လို့ဆောင်နေတာလေးကျမတို့တွေ့နေရပါတယ်အဲနောက်တစ်ခုကတော့ဒီဆက်မရဲ့အပိုင်းပေါ့နော်ဆက်မရဲ့အပိုင်းပါလေအင်မတန်မှဟိုယောဂအခြေအနေအဓိကတော့ဖြန်းနာတာတွေအဲတက်သေးဖြစ်နေတာတွေအဲယောဂအခြေအနေဝိုင်းယောဂဖြစ်နေတဲ့အနေအထားတွေလည်းကျမတို့တွေ့ကြပါပါတွေ့နေရပါတယ်အဲအဓိကကျမတို့ camp အားလုံးကိုအမြင်ထုတ်လိုက်လဲဆိုလို့ရှိရင်ကျမတို့နေရတာကတော့အဲကလေးတွေရဲ့စင်ညာရေးစင်ညာရေးဆိုတာအထွတ်ရွာတွေမှာမူလာတဲ့အဆင့်ပဲရှိတဲ့အခါမှာနီးလျာမျိုးတွေမှာကလေးတွေကတောင်းမတက်ရတဲ့အနေအထားရှိပါတယ်အဲ့လိုအနေအထားတွေမှာသူတို့မိဘတွေရဲ့အကူအညီပံ့ပိုးမှုတွေနဲ့ကလေးတွေပါရောက်တောင်းတက်နေရတဲ့အနေအထားတွေဖြစ်တဲ့အခုလိုဖြစ်သေးပြင်လာတဲ့အခါမှာကလေးတွေတောင်းပင်ညာတက်ဖို့အနေအထားတောင်းတက်ဖို့အနေအထားမှာအခက်အခဲတွေကိုကျမတို့တွေ့နေရတယ်ပေါ့နော်အဲ့တော့ဒီဆက်နောက်တစ်ချက်ကတော့ကျမတွေ့နေရတဲ့အနေအထားအားလုံးကဒီခလေးတွေဒီစီဒီကံကြောင့်ဒဏ်ရာရနေတဲ့စိတ်ဒဏ်ရာရနေတဲ့ခလေးတွေရဲ့ဒီအရွယ်မြောက်ရှင်ခလေးရနေရရောက်ဒီခလေးတွေဒီသူရင်ထဲမှာဒီစီဒီကံကြောင့်ရရှိနေတဲ့ခဏရတွေကျမတို့ကြည့်ကြားဖို့ကအင်တန်မှရေးကြည့်လိုအပ်နေတယ်လို့ကျမအနေနဲ့မြင်ပါတယ်
ဟုတ်ကဲ့ဒါရေးစိတ်ကံကြဖြစ်ရမယ်ပြဿနာလေးပေါ့နော်လောလောဆယ်မှာဒီဒုက္ခတဲ့စကံမျိုးလှည့်ပြီးသွားခဲ့တယ်ဆိုတော့ဒီဒုက္ခတဲ့စကံတစ်ခုနဲ့တစ်ခုအနေထားရောဘယ်စကံကတော့ပိုကောင်းတယ်ဘယ်နယ်မြေအခြေအနေပိုကောင်းတယ်ဆိုတာမျိုးရှိလားအလုံးတူတူပဲလားအလုံးတူတူမကောင်းတာလားဒါမှမဟုတ်တိတ်မဆိုးရတဲ့အခြေအနေပါလားမှာပါလားရှင
်ဟုတ်ကဲ့ရှင်အခုလောလောဆယ်မှာပေါ့နော်ကျမတို့မပြန်ခင်မှာနက်ပတီနက်ပတီမှာရှိတယ်ဆက်မတီအဲ့ဒီနေရာမှာရှိတယ်အာစခန်းတွေကရွာတွေကိုပြန်ပို့ပြန်ပြန်လို့ရပြီဆိုပြီးတော့ပြန်ပို့တဲ့အစီအစဉ်တွေပြုလုပ်နေတာတော့ကျမတို့တွေ့နေရပါတယ်ဆန်တဲ့ဒေသတွေမှာရှိတဲ့အဓိကတနိုင်းမှာတော့အခုလောဆယ်အထိနေဘူးမရှိသေးပါဘူးနောက်တစ်ခုကတော့အင်မတန်မှမှအဓိကထားပြီးတော့နောက်တစ်ခုကမတူတဲ့ဒီစခန်းတွေနဲ့မတူတဲ့အနေအထားတစ်ခုပြောချင်ပါတယ်အဲ့ဒါကတော့ဒီသူတိုင်းကဒီအများစုနေထိုင်တဲ့ဒီခါရှိဆန်ကားနဲ့သတုံးမှရှိတဲ့ဒီတိုင်းသားလူမျိုးလူစုမျိုးတွေကဆိုလို့ရှိရင်သူတို့ကဘယ်သူဘယ်အဖွဲ့အစည်းရဲ့အမီထောက်ပံ့မှုကိုမှမယူဘဲနဲ့ပေါ့နော်သူတို့ဟာဟိုကို တ်နိုင်တဲ့ပေါ့ဝယ်မွေးရလို့နူးတဲ့ရရွာတွေမှာလောက်ပိုင်ဆောက်တော့ပြီးတော့သူတို့ရက်တည်နေရတဲ့အနေအထားတွေရှိခဲ့ပါရှိနေပါတယ်အဲသူတို့ရဲ့တနိုင်တစ်ပိုင်းလုံးဆောင်ပြီးတော့ရက်တည်နေတဲ့ရမယ်ရခအလှူရှင်တွေလာပြီးတော့လှူရဲလာပြီးရှိပါတယ်ကျမတို့ဒီရန်ကုန်ကနေကွာတော့ဆိုလို့ရှိရင်ဒီစခန်းသုံးခုဒီမှာရှိရဆိုတာဒီမျိုးမှာရှိရဆိုတာကျမတို့လုံးဝမသိကြရပါဘူးကျမတို့တော့ကျမတို့အဲ့မှာရောက်နေတယ်ဆိုတော့မှမိတ်ဆွေတရားအားနေပြီးတော့ဒီစမ်းစားရဲ့ခါရှိစမ်းစားစရုံးမှာဒီလူစုမျိုးတွေရှိရဲဆိုတဲ့ဟာကိုကျွန်တော်သိရပါတယ်။သူတို့တွေဟာသူတို့ရဲ့ဂျွာရဲ့ဟိုဘက်ကိုဆက်လိုက်လဲဆိုတော့တရုတ်ပြည်ပေါ့နော်။အဲ့ဘက်ကိုလည်းမသွားဘူး။စစ်ဘေးတောင်စခန်းတွေကိုလည်းမသွားနဲ့လေ။သူတို့ရဲ့ဒီနီးစပ်ရာဂျွာလေးအနည်းအနားမှာပဲသူတို့ခြေတော့ပေါ့သူတို့ရက်တည်ပြီးနေထိုင်နေရတာကိုဒါအနေထားပုံစံတစ်မျိုးနဲ့ကျွန်တော်တို့တွေ့ခဲ့ရပါတယ်ရှင်။
ဟုတ်ကဲ့။မနီလာပင်ဖြစ်ကြပေးတာကျေးဇူးတင်ပါတယ်။ဆိုတော့ဒီဒုက္ခတွေဒီအင်းကြီးရဲ့စကမ်းချင်းတွေရောအမသွားကြည့်ခဲ့တယ်ဆိုတော့ဒီမှာအခုနောက်ထပ်မေးခွန်းတစ်ခုပေါ့နော်အဲ့ဒီဒုက္ခတွေရဲ့အခြေအနေသိရပြီးတော့ဒုက္ခတွေအကူအညီပေးရေးအခြေအနေလည်းဘယ်လိုရှိလဲဆိုတာကိုသိချင်ပါတယ်ရှင်အဲ့တော့ဦးစောချက်ကိုဒီမှာမေးချင်ပါတယ်ဒီဒုက္ခတွေအကူအညီပေးရေးကဟိုအကူအညီပေးမဲ့သူတွေရှိလားဟိုအဆင်ပြေလွယ်ကူလားဒုက္ခတွေလိုအပ်နေတဲ့အကူအညီအပြည့်အဝရပါလားဦးစောချက်ဖြေကြားပေးပါရှင
်ဟုတ်ကဲ့ဟောပေါ့ဒုက္ခတွေဒီရဲ့ကျေးဇူးနဲ့ဆရာကျွန်တော်တို့ဒီလိုလောလောလတ်ပဲကျွန်တော်တို့ဒီတဆုံးတိုက်ပွဲခုနကကျွန်တော်တို့အမပြောထားတဲ့ပြောကြားတူပါပဲအခုလောလောလတ်ပဲကျွန်တော်တို့အဖွဲ့ကြီးဒီတဆုံးနမ်ပြီးမှရှိတဲ့ဒုက္ခတွေကိုကိုဖို့ကျွန်တော်တို့သိခဲ့ပါကြအဖွဲ့ကြီးအစီအစီကျွန်တော်တို့ကိုကျွန်တော်တို့စုပေါင်းတဲ့ဟာတွေကျွန်တော်တို့လုပ်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့ဘာသာကကျွန်တော်တို့ချက်ချင်းမိသားလူမျိုးကောင်ဆင်းရဲကောင်တွေချင်းဆက်ချင်းတွေချင်းမှာအဲတမတော်ကဒီကျွန်တော်တို့ကာမိုက်ချင်းမှာစားစီးပါတယ်စိတ်ချင်းမှာလုပ်ခဲ့အဲ့တော့တော့ဘယ်လိုကောင်မျိုးမဖြစ်တဲ့အခြေချပြပေါ့နော်အဲဒီဒုက္ခတွေဒီဒီရောက်ထူတာအချိန်နဲ့အမျှကျွန်တော်တို့ကတံဖိုးရှိတယ်အဲ့ချိန်မှာသူတို့ကလမ်းမှာအဲ့ဒီခြေလက်မှာကျွန်တော်တို့စားစီးပစ်တင်ခြင်းအချင်းအဲဒီခုခါဒီဒီမှာအထူးကျွန်တော်တို့ဟိုဆိုတာဒီကိုယ်ယူတဲ့ဖြစ်ပြီးဒီလိုရမ်းတဲ့ငွေတွေကိုကျွန်တော်တို့အထူးကြီးမကောက်နိုင်တဲ့အထူးကြီးတစ်ခုအတက်တာဟိုပါပေါ့အတားအဆီးတစ်ခုတော့ဖြစ်ဖြစ်အဲပြောကြရတာပေါ့အဲဒီနေရာကြတာအကြည့်ပေါ့ကျွန်တော်တို့ပချင်းဒေတာရမဟုတ်ပါဘူးအဲ့လိုကျွန်တော်တို့နေရာကြတာအကြည့်မှာကျွန်တော်တို့ရုခါပို့တယ် IGG တွေကိုကျွန်တော်တို့လိုအပ်တဲ့အဲဆရာကြီးခါတွေပို့တယ်ဆိုတော့အမြင်ရတဲ့လုံထိုးတဲ့မြစ်ပိုင်းမှာလည်းအလီလီနဲ့ကျွန်တော်တို့ကလေးတွေစားနေရတယ်အခုဒီခေါက်တော့ကျွန်တော်တို့လက်ပြပေါ့နော်ရတမ်းတော်ကဘလူးကျွန်တော်တို့ဒီရစ်ခါပို့တဲ့ဆိုမှဘလူးအထက်သေးတဲ့အားရှိလုပ်တယ်ဆိုတော့ကျွန်တော်ရုပ်ပြီးဆိုတဲ့ကျွန်တော်တို့သိချင်ရတာရှိပါတယ်အဲအကြောင်းဒီ IGG ရဲ့စားတဲ့ရစ်ခါအထောက်ပံ့ပစ္စည်းတွေဒီအမြင်ပို့တဲ့ချိန်မှာအလီတွေပဲသူတို့အမြင်နဲ့တမ်းတော်အမြင်နဲ့အဲတာစီတာအဲတာတာကြတော့ကျွန်တော်တို့တက်ကဒီဒုက္ခတွေတဲ့နောက်ရေစေဒီစစ်ပွဲတွေဒီဒုက္ခတွေကရေစေဘလောက်ရှိရေရအောင်နေဆိုတော့အမခံစစ်ကပြဒီမလုံးလုံးစစ်ချင်းမတိနိုင်လေဘလောက်ရှိနေရမယ်ဆိုတော့ဒီဟိုပေါ့ IGG ရဲ့ဘဝကတကယ်ရေစေမှာဒီမျိုးဆိုတော့
ဟုတ်ကဲ့ပါလေဟုတ်ကဲ့ရှင်အဲ့တော့ဒုက္ခတွေတွေအကူအညီပေးရင်းမှာကြာနေပြီးတော့ဒီတားဆီးမှုတွေရှိနေတဲ့အတွက်ကြောင့်မို့ဒုက္ခတွေတွေစီကိုအကူအညီချောချောမွေ့မွေ့မရောက်ဘူးဆိုတဲ့အချက်ကိုရင်ဆိုင်နေရရပေါ့လေအဲ့ဒီအချိန်မှာဒုက္ခတွေကိုအကူအညီပေးနေတဲ့ပမာဏရောဒုက္ခတွေတွေလိုအပ်မှုနဲ့ဟိုလုံလောက်ပါရလားဟိုဒုက္ခတွေတွေဘယ်လိုများရပ်တည်နေပါလဲဒီလိုအခြေအနေထားမျိုးမှာ
အဒီလိုတော့ဟိုပါတော့ကျွန်တော်တို့အဲဒီစနဲ့လမ်းကြောင်းကိုဒီလိုမင်းမလက်လက်ပဲကျောင်းခွင့်လာခွင့်ပြည့်တယ်ဆိုရင်အခုကျွန်တော်တို့ကအဒီဘောကလေးကမင်းကမကြောက်လို့ဒီတော့မေးတာဒီလေဒီအလေးတူရောက်မယ်အချင်းကြီးရောက်မယ်ကျွန်တော်တို့ဒီတော့ခံတယ်လေအဲတက်တယ်တော့သူတို့ကိုအဲဒီတော့ဒါစစ်လုံကမ်းကျွန်တော်တို့လက်ထိအခုလိုလေးဆက်လုပ်နေပါတယ်အခုကျွန်တော်တို့ဒီကအဲစံသာပင်ပဲဆိုရင်လည်းအဲဘယ်ကလေးကမေးတော့အဲကျွန်တော်တို့ပြည့်တယ်ပြည့်တဲ့ချိန်မှာလည်းလမ်းမှာအစားတွေကိုအချင်းကြီးအဲတော်လာတဲ့မြေကိုမပြေဘူးသိချင်တာတွေရှိတယ်အဲကြောင့်အလီလီအမြင်ပဲဖြစ်နေတယ်ကျွန်တော်တို့အဲကပ်တော်အနေနဲ့သူတို့ဟိုပါပေါ့အဲခေါင်းစဉ်ကပ်တော်ဒုံချုံရေးပေါ့အထက်ကမင်းပေါ့တော်လာချင်းအထက်ကမင်းရမှစိတ်ဆင်းရဲတော်လာချင်းဖြစ်နေဆိုတော့အမြင်ခေါင်းစဉ်နဲ့ကျွန်တော်တို့ကိုနောက်ဆက်ပေးနေတဲ့အဲလမ်းပေါ်ကအခုတည်းရှိတုံးတယ်လို့အဲဒါကြောင့်ဒေသတွေရဲ့အစ်တတ်တဲ့နေရာမှာအချိန်မှာအဲအလေးလေးနဲ့အလေးတကြီးကလေးစမှာရောက်နိုင်ပေါ့တကယ်တကယ်ကဒီအချင်းကြီးရောက်နိုင်ပြီဆိုရင်ဒီ IGG ကအဲဟိုလုံတော့မှအတိုက်တာဖြစ်ရဖြစ်ဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ရှင်အဲ့တော့အတားအဆီးတွေဒါမရှိဘူးဆိုရင် IDB တွေအတွက်ပို့နေတယ်ဒုက္ခတွေအတွက်ပို့နေတယ်အကူအညီတွေကသူတို့တွေကိုအတိုင်းအတာတစ်ခုထိရပ်တည်နိုင်အောင်လို့ဟိုပံ့ပိုးပေးမယ်ဆိုတဲ့သဘောပေါ့နော်ဟိုဒီမှာဒုက္ခတွေတချို့ကဟိုအခုနေရက်ပြန်နေကြပါပြီဒီရက်ပိုင်းတည်းမှာနေရက်ပြန်တချို့ပိုင်းကဒုက္ခတွေဒီနန်တီဟိုစာမိုးကောင်းဘက်ကဒီကက်ဆုံရွာသားတွေကသူတို့နေရက်ကိုပြန်ပြီးပြန်ခိုင်းနေပြီလို့ပြောပါတယ်အဲ့ဒီမှာဒီဒုက္ခတွေကြီးသူတို့နေရက်ပြန်တဲ့အနေထားမှာရောနေရက်ပြန်လိုက်တာနဲ့သူတို့ကအဆင်ပြေသွားလားဒါမှမဟုတ်သူတို့မှာဘလို့လိုအပ်ချက်တွေရှိနေလဲဆိုတာမတ်ခွန်ကြောင်မေးချင်ပါတယ်ရှင်မတ်ခွန်ကြောင်ကြားပါလား
ဟုတ်အခုဟုတ်ကဲ့တားပါတယ်ရှင်ကဆုံဒေတာကလူတွေဟာဒီမှာရောက်နေတာမကြသေးဘူးရှင်သူတို့တွေကိုကဆုံရွာမှာဒီတတ်မတော်ကဝင်ရောက်ပြစ်ခတ်တဲ့10ရက်ဩဂတ်ကနေ13ရက်ဩဂတ်ကနေဒါထက်မှရောက်လာကြတာဖြစ်ပါတယ်သူတို့ကို23ရက်ဩဂတ်လမှာပဲလွန်ခဲ့တဲ့တပတ်ကပဲအပြီးပြန်ပြီးမှပြန်ပို့တာဖြစ်ပါတယ်အဲ့တော့သူတို့တွေဟာဒီနမတိမှာလာနေတာဟာ10ရက်တာကာလပဲရှိပါတယ်ရှင်ဒါကြောင့်မို့လို့ဒီကဆုံရွာသားတွေရွာထက်ခါတာဟာ10ရက်ကျော်13ရက်ပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်မို့လို့အခြေအနေဟာတခြားရွာတွေနဲ့ရှင်လို့ရှိရင်တော့အနည်းငယ်တက်တာတယ်လို့ပြောလို့ရပါသေးတယ်တို့ရဲ့အိမ်လေးကြပါသေးတယ်တို့တော်လည်းပဲဒီရွာသားတွေစားပြီးဖက်ခွာလာတဲ့အချိန်မှာမိသူမန်းတော့မတိဘူးပေါ့ပြောလို့တော့တအားဆွဆွဲလို့တော့မရဘူးတို့ရဲ့ဒေသမှာရှိနေတဲ့တို့ရဲ့ကျေးရွာမှာရှိနေတဲ့အိမ်ဆိုင်လိုမျိုးကြည့်ရင်တော့စားပေါက်ကုန်တွေအကုန်လုံးကိုဖျက်ဆီးထားတာကိုတွေ့ရပါတယ်တချို့လည်းခိုးယူတဲ့ဆောင်သွားတယ်လို့ယူဆရပါတယ်တချို့တရိတ်ဆိုင်တွေကိုလည်းတက်ဖြတ်သွားတာမျိုးကိုတွေ့ရပါတယ်ရှင်ဒါကြောင့်မို့လို့တို့ရွာမှာတကူကလေးရှိနေတဲ့လွန်ခဲ့တဲ့13ရက်ကာလအတွင်းနဲ့အခုပြန်ရောက်တဲ့အချိန်အထိဒါထဲမှာပျက်စီးသွားတာအများကြီးရှိတဲ့အတွက်ကြောင့်တချို့လူတွေအတွက်ကတော့ဒီဘဝပြန်လဲရပ်တည်ဖို့အတွက်ဆက်ခဲပါပဲနောက်တစ်ခုကတော့ဒီကဆုတ်အပါအဝင်အနမတိအပါဝင်ဒီတမိုင်းရဲ့လီစုတွေကဒီဒီကဒုံးတွေကအထီးဆိုလို့ရှိရင်တော့ဒါအကုန်လုံးပြောနေတာမဏိလာတိန်နဲ့သူတော်ကြပြောနေတာကခုစလုံးဟာအစိုးရရဲ့ထုံးချုပ်မှုဒေတာကအကြောင်းမျိုးပဲဖြစ်ပါတယ်ဒီတမတော်ရဲ့ဒီကချင်ဒေတာနဲ့ဆမ်ပြည်နယ်မှာအစိုးရရဲ့ထုံးချုပ်မှုပြင်ပမှာရှိနေတဲ့ဒီ IDG တွေဟာ48ရာခိုင်နှုန်းရှိပါတယ်ဖြင့်ဒါဟုတ်ဒီ UN OCHA ကနေဒီရောမှာဒီ media update ဆိုပြီးမှထုတ်ထားတာလည်းရှိပါတယ်အဲ့တော့အကုန်လုံးကိုခြုံပြီးပြောမယ်ဆိုလို့ရှိရင်စုစုပေါင်းလိုအပ်ချက်ရဲ့48ရာခိုင်နှုန်း48ဒသမ5ရာခိုင်နှုန်းပဲရရှိသေးတာဖြစ်ပါတယ်။ကချင်ဒေတာမှာဆိုရင်သူ့ရဲ့လိုအပ်ချက်ရဲ့25ရာခိုင်နှုန်းပဲပို့နိုင်ပြီးတော့မှဆန်ဒေတာမှာဆိုရင်19ရာခိုင်နှုန်းပဲပို့နိုင်သေးတာဖြစ်ပါတယ်။ဒါနဲ့56ရာခိုင်နှုန်းကတော့ရခိုင်ဒေတာကိုရောက်သွားတာဖြစ်ပါတယ်။အဲ့တော့တနိုင်ငံလုံးမှာစုစုပေါင်းဒီဒုက္ခတွေအတွက်လိုအပ်ချက်ဟာ150.3 million dollarsရှိပေမဲ့ဒီကိန်းကအခုအချိန်ထိရရှိသွားတာဟာ87.5 million dollarsပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်လိုအပ်ချက်အားလုံးရဲ့48.5 million ရခိုင်နှုန်းပဲ funded ဖြစ်ပြီးရရှိသေးတာဖြစ်တယ်။ဒါဟာကျမတို့စားသောက်မှုမှာလည်း90ရခိုင်နှုန်းကျော် 92 ရခိုင်နှုန်းလိုအပ်နေသေးတယ်ကျမကြီးပညာကြီးအားလုံးမှာထိခိုက်တာဖြစ်ပါတယ်ရှင်။နောက်တစ်ခုကတော့အခုနကကိုကျော်ကြပြောတယ်လို့ပေါ့အကြိမ်များပို့ပြီးရမယ်လို့ပြောတော်လဲတဲ့ဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ဒုက္ခသည်တွေရဲ့ခြေကိုဒီတွားပြီးတော့မှဒီအံပိုးမှုတွေပြုလုပ်ဖို့အတွက်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ကုလသမဂ္ဂအဖွဲ့အစည်းများတွေမရရှိဘူးဆိုတာကိုလည်းပဲဒီကျမတို့ humanitarian update ပြီးလို့ရှိရင်တော့ humanitarian overview ဆိုပြီးမှဒီကုလသမဂ္ဂအဖွဲ့အစည်းကနေပြီးတော့မှ UN OCHA ကနေဒီထုတ်ထားတဲ့ report မှာပါပါတယ်ရှင်ဒီအဲ့ကျွန်းမှာပဲထုတ်ထားတာပါရှင်အဲ့တော့အဲ့မှာပါထားတာအရာဆိုလို့ရှိရင်တော့ဒီ2016ဧပြီလကနေစပြီးတော့ဒီထိန်းထုတ်မှုတွေအကုန်လုံးရှိသွားပြီးတော့အခုချိန်ထိကုလသမဂ္ဂအဖွဲ့အစည်းနဲ့နိုင်ငံတကာ NGO တွေဟာဒီအစိုးရထိန်းထုတ်မှုပြင်ပမှာရှိတဲ့နေရာတွေကိုပတ်ပိုးမှုတွေမလုပ်နိုင်ပါဘူးရှင်။ဒေသခံအဖွဲ့အစည်းလုပ်နိုင်တာဆိုတာလည်း25ရာခိုင်နှုန်းလောက်ပဲကာပါဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီအစိုးရထိန်းထုတ်မှုရှိတဲ့ဒေသက IDP တွေနဲ့ပြင်ပကဒေသက IDP တွေရဲ့အခြေအနေဟာမိုးနဲ့ရေစီနဲ့ရေလိုကွာခြားနေပါတယ်ရှင်။ဒါဟာကျမတို့ရဲ့ဒီပညာရေးကျမ်းမာရေးအားလုံးမှာထိခိုက်တယ်။ပညာရေးမှာဆိုလို့ရှိရင်အခုချိန်မှာဆိုရင်လိုင်ဇာမိုက်တာရအထက်တန်းကျောင်းကနေဒီအခြေတန်းကိုအောင်မြင်တဲ့ဒီမြန်မာနိုင်ငံအစိုးရရဲ့ curriculum ကိုသုံးပြီးအောင်မြင်တဲ့ကျောင်းသားပေါင်း1200ကျော်နေပါပြီ။ဒီကျောင်းသားတွေဟာကိုဘယ်မှာမှအတိမတ်ပြုမှုမရှိတဲ့အတွက်ကြောင့်ဘယ်ကိုမှကျောင်းဆက်တက်လို့မရတဲ့အတွက်ကြောင့်မလို့ဒီပြင်ပမှာရှိနေတဲ့ဒီဒုက္ခသည် IDD တွေဟာအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ကလေးတွေဟာသူတို့ရဲ့ပညာရေးဟာလုံးဝမျောလင့်ချက်ကင်းမဲ့တယ်လို့ဖြစ်နေပါတယ
်။ဆရ
ာအောင်စူးစမ်းရင်တော့အတိမတ်ပြုမှုမရှိတဲ့အတွက်ကြောင့်ဘယ်မှဆက်သွားလို့မရဘူး။ထို့နည်းသူဆိုတာတော်တော်များများမှလည်းမူလကအစ်စ်ပဲရှိသေးတဲ့အတွက်ကြောင့်အနေအထားနဲ့အထက်တန်းတက်ဖို့ကိုအကြီးကြီးဖြစ်နေပါတယ်။အဲ့ဒီကု
ပညာရေးပညာရေး ဲ့ဒီကျမကြီးကိစ္စအဲဒီရေးကြံပေးရမယ့်ကိစ္စတွေကိုတိတ်ဆိတ်ထပ်ပြီးတော့ဆွေးနွေးကြပါလေအခုတော့ဒီအမေရိကန်ခြေစိုက်ဒီကချင်လိုင်းရဲ့စဖွဲ့ကဥက္ကဋ္ဌဟိုဥက္ကဋ္ဌကိုနည်းနည်းမေးကြပါလေဥက္ကဋ္ဌကြီးကနေပြီးတော့ဒီဒုက္ခတွေကြီးဥက္ကဋ္ဌတို့အဖွဲ့ကနေပြီးတော့ဟိုဆက်သွယ်ရဲ့အခါမှာဘလို့တို့ရဲ့လိုအပ်ချက်တွေကိုပြောလဲအဓိကဘာခက်ခဲကိုတင်ပြလဲဆိုတာသိချင်ပါလေရှင်ဥက္ကဋ္ဌကြားရပါလား
ကျားရပါခင်ဗျာဒီကတော့ခုနဆရာမခွန်ကြပြောသွားတဲ့အတိုင်းပေါ့နော်လူလူအပ်ချက်ကတော့အများကြီးရှိပါတယ်ဒါပေမဲ့ခုနရေးရှိကိစ္စနဲ့ပတ်သက်မှာတော့ပညာရေးကိစ္စတော့နောက်တစ်ခုကဒီ psychological ဆိုတာဒီလောက်အချိန်ကြာအောင်လူဒုက္ခဆင်းရဲခံမှတ်နေရတာသူသူ့အပြောင်းအသွေးစိတ်ဝိဒနာပေါ့နော် psychological impact ကတော့
ဟုတ်ကဲ့
ရှိနေတာကျွန်တော်မြင်နေရပါတယ
်
နောက်တစ်ခုကတော့ဟုတ်ကဲ့ကြားရပါခင်ဗျ
ဟုတ်ကဲ့ကြားရပါတယ်
ဟုတ်ကဲ့နောက်တစ်ခုကတော့ဒီလိုအပ်ချက်ဆိုကျွန်တော်ဒီမြို့ဘက်မှာရှိအစိုးရထိန်းချုပ်တဲ့နေရာဘက်မှာရှိတဲ့ဒီဒုက္ခတွေအကြောင်းနဲ့ထပ်တူပဲကျွန်တော်ဒီကေဟိုထိန်းချုပ်တဲ့နေရာဘက်ကလူကတော်တော်ပိုပိုစိုးစိုးရွရွပိုပိုခံနေရတွေ့နေရပါဘောနော်ဒီခံရကြနေပြီးတဲ့အခုအနေတော့မှဒီပို့ဖို့အခွင့်အရေးမပေးတဲ့ဟာတော့ဆောင်းစေဝါကိစ္စတော့ဆိုတာကျွန်တော်မြင်တော့ကတော့အဲ့ဒါကတကယ်ကိုသူတို့နေရာဆိုတာဒီမိုးတန်လေးတန်ဖြစ်တဲ့ဟာလေးဆိုရင်ချက်ချင်းကြီးတို့ပြန်ကိုသူကိုထားပြန်လုံးမလုံးနိုင်တဲ့အခြေအနေတောင်အများကြီ
းအဲ့ဒါဒီမှာအဓိကရင်ဆိုင်နေရတဲ့အခက်ခဲကတော့ခုနကတော့လိုမျိုးအကူအညီတွေမပို့ပေးနိုင်တဲ့အနေအထားပေါ့နော်အဲ့ဒီသဘောလို့ပြောရမလားအဲ့ဒါအဓိကဆုံးရင်ဆိုင်လို့ပဲ
ဟုတ်ဖြတ်တော့တာပူဆိုးတာပါအကူအညီမပို့တာပို့ရတာဟာရရှိရပို့နေကိုပို့နေတဲ့ဟာကိုထပ်တော့တာ
တကယ်အဲ့ဒါဆမပြောကြားရပါဘူးကျွန်တော်ကမပို့ပေးနိုင်ဘူးဆိုတော့မရောက်နိုင်တာပေါ့လေ deliver မလုပ်နိုင်
ဘူးဟုတ်ကဲ
့ဒါကြီး
တခုကတော့စိုးရင်ဆရာကအမျိုးသားရင်သားစီရေးကိုတကယ်ချင်းချောက်နေတာအဲ့ချက်ပြောပါပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ရှင်ဟိုအဲ့အကြောင်းနဲ့တော်ရရှင်တယောက်ရေးထားတဲ့စာထဲမှာပါပါတယ်ဒီမှာနောက်ပိုင်းမှာဖတ်ပြပါမယ်အခုတော့ဒီဟိုအီးမေးလ်ကနေပြီးတော့စာရေးပြီးတော့ဆွေးနွေးလာကြတယ်သူတို့ရဲ့ဟိုဆွေးနွေးရဆိုတဲ့နေရာမှာလေသူတို့ရဲ့ဟိုထင်မြင်ယူဆချက်တွေကိုပြောလာကြတာရောနည်းနည်းပြောပြချင်ပါလိမ့်ဒီရင်းနှီးမြေသားပြန်လဲဆိုတဲ့တော်ရရှင်ကကချင်အကြောင်းကတော့ VOA ပြောမှသိရမှာပါတဲ့စစ်ဘေးရှောင်နေကြရတာဘသူကဘသူအဖြစ်လဲဆိုတာတော့သိကြပါမလားမသိဘူးတဲ့ကယ်ဆယ်ရေးတောင်တွားလို့မရဘူးလို့သိရပါရဲ့ဗျာဆိုပြီးပြောထားပါတယ်ဒါလေခုနကပင်တိုင်းဆွေးနွေးသွားတဲ့သူတွေပြောသွားတယ်လို့မျိုးဟိုဒီကယ်ဆယ်ဟိုဇာဒီအကူအညီတွေပို့လို့မရဘူးဆိုတဲ့အနေအထားကိုသူပြောတာပါနောက်ပြီးတော့ဒီလူငယ်အနာဂတ်နဲ့ပတ်သက်ပြီးပြောလာရဲတော်ရရှင်နေတယ်မှာဆိုရင်တော့ကိုချစ်ထွန်းကစစ်ပွဲဆိုတာတိုင်းပြည်နာတယ်ပညာသင်တဲ့ကလေးတွေကိုကြည်လိုက်သူရဲ့အနာဂတ်ဘယ်လိုရင်ဆိုင်ကြမလဲအခုလိုမျိုးစစ်ပွဲတွေခဏခဏဖြစ်တော့ပြည်သူတွေအားလုံးဒုက္ခရောက်ရမကဘာစားမလဲဘယ်မှာနေထိုင်မလဲကျွေးနှကောင်ခတ်တော့မြေစာပဲမဲနာပါရင်ညီညီနိုင်လှုပ်ဆောင်တင်ပါရင်စပြေရေးလာပါရင်နောက်ထပ်ဒီဟိုဓာရီကနေပြီးပြည်သူတွေခံရပါတယ်စပြေရေးလာရဲ့တော်ရရှင်ကိုလူကလည်းကလေးနဲ့အရသားတွေပဲဒုက္ခပါပဲတဲ့စစ်တိုက်တဲ့နှစ်ဖက်စလုံးကမိသားစုတွေလုံခြုံမှုအပြည့်ရှိကြပါရဲ့ဒါတော့စစ်တိုက်တဲ့ဟိုနှစ်ဖက်ကမိသားစုတွေကိုပြောတာပါဓာရီကဒီအဲ့ဒီဒေတာမှာရှိနေတဲ့ကလေးတွေအရသားတွေကမြေစာပြင်လိုမျိုးခံရပါတယ်စပြေရေးလာပါတယ်အဲ့လိုမြေစာပြင်ဆိုလို့ဟုတ်ပါရဲ့မြေစာပြင်ဆိုလို့ဒီစစ်မဲ့ဖြစ်ပေါ်အရင်တော့အရသားပြည်သူတွေကဒီမြေစာပြင်ဖြေရတယ်ဆိုတော့ဟိုအငြင်းတဲ့ဒီမှန်ကန်တဲ့အနေအထားတစ်ခုပါပဲဒီမှာတော့ရှင်တော်တရကကချင်လူမှုအဖွဲ့ကအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုကူညီခြင်းပြည်내အစိုးရကိုပစ္စည်းတွေအပ်ပြီးတော့အစိုးရအဖွဲ့နဲ့အတူလိုက်ပါပို့ဆောင်ကူညီမှအမှန်တရားဖြစ်ပါမယ်ဒီလိုမလုပ်တာရိုးသားမှုမရှိတဲ့အပြုအမူကိုပြသရာရောက်တယ်လို့ပြောထားပါတယ်ဒါပေမဲ့ဒီမှာကျွန်မကတော့လည်းဒီပင်တိုင်းဆွေးနွေးတဲ့သူတွေပြောသွားပြီးတော့ထပ်မမေးတော့ပါဘူးဒီတော့ရှင်ကျွန်မပြန်ပြီးတော့ပြန်ဖြေကြရမယ်ဆိုရင်တော့ဒီသူပြောတဲ့ဒုက္ခတွေဆိုတာကလည်းဒီအစိုးရကိုပေးလိုက်ရုံနဲ့ဒုက္ခတွေရစီကိုဒီအကူအညီတွေအကုန်လုံးရောက်သွားတာမဟုတ်ပါဘူးဒုက္ခတွေဆိုတာလည်းအစိုးရထိန်းချုပ်ထားတဲ့နေနေရမှာရှိတဲ့ဒုက္ခတွေနောက်ပြီးအစိုးရတာဝန်မယူထားတဲ့ဒေတာကဒုက္ခတွေတွေလည်းအများအပြားရှိနေတော့ဟိုအကူအညီတိုင်းကတော့ဒီအစိုးရစီပေးရုံနဲ့ဒုက္ခတွေရစီကိုမရောက်နိုင်ပါဘူးရှင်နောက်ငင်းငင်းရေးနဲ့ပတ်သက်ပြီးရေးလာကြတဲ့တော်ရရှင်တွေမှာ countdown ဆိုတဲ့တော်ရရှင်ကလက်နဲ့ငင်းငင်းရေးတိဆောက်လို့မရနိုင်ပါဘူးတဲ့ပြည်သူတွေတိုင်းရင်းသားတွေပင်လေဒုက္ခဝေနေအောင်ပါပါပဲလို့ပြောလာပါတယ်။နောက်ကောင်းမြတ်သူဆိုတဲ့တယောက်ကတော့အစ်စ်ပွဲတွေဖြစ်အောင်ဘယ်သူတွေလုပ်နေတာပါလဲ။ဘယ်သူတွေဒုက္ခရောက်ပါလဲ။ဘယ်သူတွေကယ်မှာလဲ။လက်နဲ့ဆွဲကင်မှုရက်တန်းကရက်ဖို့အချင်းစောင့်မျှော်လျက်ပါတဲ့။ဟုတ်ကဲ့။အခုကျမဒီ Facebook စာရေးခဏနာပြီးတော့အခုလေးလိုက်မကစောင့်နေတဲ့ကိုတီးလည်မှုကိုအလဲပေးကြပါလိမ့်။ဒီဆွေးနွေးပင်လိုက်ဆွေးနွေးကြတဲ့သူတွေအကုန်လုံးလေးလိုက်မှာရှိပါတယ်။ကိုတီးလည်မှုဗမာမင်းမြန်းကြပါလေရှင
်။ဟုတ်ကဲ့ခင်ဗျာ။ဒီနေ့ကတော့ဒီစစ်ပွဲတွေဖြစ်နေတာဒီအစိုးရစစ်တပ်ရဲ့အကြောင်းလို့ကျွန်တော်တော့ပြောလို့ရပါတယ်ခင်ဗျ။ဘာဖြစ်လဲဆိုတော့ဦးသိန်းနဲ့အချင်းဦးသိန်းနဲ့ခက်တော်ကသူတို့ 一看一下这老美搬家都标给我的，但是买不清地大的嘛喏，都都代表着，都我们这样老上开大的，俺们也经常都比下我的，而且嘞不清的啊喏，都比奥马来带的木喏，他妈虽然比这个都带的最吧的，他家木喏虽然带的纯银喏，人都别带的木乌家，原来的话都别的够别的，他家木现在必须的都够拢有啊。大家伙都啊，路上的啊都没地下路上的，是不是？都现在的有对面路标开吧的，有对面收下的哇。标开里面闹从闹闹，南岗家古米里面，最近阿里借不到，都抓不到他带的吧？他带到这种地下吧的宝贝啊，那不着就边边的嘛嘞，都不一开始在路边收不到，都一开始在江边不着，试试看的，伢一他恰到这种对面吧的，哎呀，家伙这种边边地图里嘞，等于拿地图伢走过来。အမေတာမအရှင်ရင်ပြပေါင်းတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကိုတိလက်မကျေးဇူးတင်ပါတယ်ကိုတိလက်မကလည်းတချင်ကဒုက္ခတဲ့စခန်းမှာကိုယ်တိုင်ကိုကြနေခဲ့ရသူဖြစ်ပါတယ်။ဟောအဲ့တော့ကျမတို့ဒီအခုလည်းဒီအစီအစဉ်ဆွေးနွေးတဲ့အစီအစဉ်ပြီးပုံ5မိနစ်လောက်ပဲအချိန်လိုတော့တာမလို့ဒီကျွေးနေကြတဲ့သူတွေအားလုံးကိုကျမနည်းနည်းလေးဟိုအချင်းချုပ်အနေနဲ့ဟိုတုံ့တက်ချက်လေးလုပ်ပေးစီကျမတို့အဲ့တော့ကျမမေးချင်တာကတော့ဒီပြဿနာကြီးရေရှုပြည့်လည်ရေးအတွက်ဘယ်သူတွေပါလို့ပြနိုင်မလဲပေါ့နော်အဓိကရောဒီဒုက္ခတဲ့အရေးဆောင်ရွက်သူတွေအနေနဲ့ဘာအဓိကလိုအပ်တယ်လဲဆိုတာပြောပါရှင်ဟိုမန္တီလာတိန်ခုနကတော့ပညာရေးနောက်ပြီးတော့ဒီကလေးတွေရဲ့စိတ်ဓာတ်ရေးရာကိစ္စပြောသွားပါတယ်အမအဓိကဘာလိုအပ်တယ်လို့ထင်ပါလဲဘယ်သူကဘာလို့ပြနိုင်မှာလဲရှင
်ဟုတ်ကဲ့အဓိကကျွန်မအနည်းချုပ်ပြီးပြောရလို့ရှင်ပေါ့နော်ဒီစစ်မဲ့လည်းငင်းငယ်ရရဖို့အတွက်ကိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းရဲ့စစ်တပ်ရဲ့အစိုးရရဲ့ဒါကို29လေးဆိုရအများဆုံးလိုအပ်ချက်တွေကိုဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုပြည်သူတွေရဲ့မျက်နှာကိုကြည့်ပြီးအများဆုံးဖြည့်ဆည်းပေးဖို့လိုအပ်ပါတယ်အဓိကလက်နက်ကိုင်တိုက်နေတဲ့သူတွေကပြည်သူအစိုးရအတွက်စစ်တပ်ရကိုင်လုံးစင်စားပေးမယ်ဆိုလို့ရှိရင်ကျမတို့အားလုံးတိုင်းသားညီကောင်မတို့အားလုံးလိုလားတောင်းတနေတဲ့ငင်းငယ်ရုပ်ရမှာပါကိုအတွက်ကို20ရာခိုင်နှုန်းပဲစင်စားပြီးလုံဆောင်ကြပါလို့ကျမဟိုဒါပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျမတို့ဒီတိုက်ပွဲတွေတိုက်ပွဲတွေဖြစ်တိုင်းဖြစ်တိုင်းမှာဒေါ်ဆောင်တန်ဖြစ်နေတဲ့ပြည်သူတွေရဲ့မျက်နှာပြည်သူတွေရဲ့အတန်ကိုပြည်သူတွေရဲ့ဆန္ဒကိုအလင်းထားပြီးတော့အခုချိန်မှာစောင့်ရက်ပေးပါလို့ကျမအနေနဲ့ဒီနေရာနေတိုက်တွန်းချင်ပါတယ်ရှင့်။ဟုတ်က
ဲ့ကျေးဇူးတင်ပါတယ်မန်နီလာသိန်း။မတ်ခွန်ကြာရေးအခုမန်နီလာသိန်းတိုက်တွန်းသွားတဲ့အခြေအနေမျိုးရောက်ဖို့ရောနှီးစက်တယ်လို့ထင်ပါလား။ဘယ်လိုတုံ့တက်ပါလဲရှင့်။
အဲ့ဒီနေရာကိုရောက်ဖို့အတွက်တစ်တော်နဲ့အစိုးရကနေဒီရောမှာမြန်မာတပ်မတော်ကိုရင်ကားဆေးမှုဆိုတဲ့ကံတာပါတိုင်းရင်းသားအရေးနဲ့တိတုအရေးကိုဒီလူသားချင်းစာနာမှုဆိုင်ရာကံတာကိုအလေးနဲ့ထားသိချင်ပါတယ်။ဥပမာဆိုလို့ရှိရင်လူသားချင်းစာနာမှုကိုဒီရန်ကုန်ဝေတိုးလာဖို့နိုင်ငံတကာကပံ့ပိုးမှုတွေတိုးလာဖို့နဲ့မြန်မာနိုင်ငံအစိုးရကနေလည်းပဲရန်ကုန်ဝေကိုလျာထားပြီးတော့မှအစိုးရဘတ်ဂျက်ထဲမှာလျာထားပြီးပံ့ပိုးဖို့အတွက်နံပါတ်1ကြောင်းဆိုချင်ပါတယ်။ဒုတိယတစ်ခုအနေနဲ့ကတော့ဒီရန်ကုန်ဒီပေါ်မှုတွေတွာလာတဲ့လမ်းကြောင်းတွေကိုဖွင့်ပေးဖို့အမြန်ဆုံးဖွင့်ပေးဖို့အတွက်လိုအပ်ပါတယ်ရှင်။ဒါဟာအခုဒီအစိုးရရဲ့လက်ချက်မှာဒီပိတ်ဆို့မှုတွေကပုံများလာတဲ့အထူးသဖြင့်တိုင်းလူတွေကမျိုးမှာဆိုလို့ရှင်လွတ်တော်အမကိုယ်တိုင်တောင်းဆိုနေတာကိုလည်းပဲအခုချိန်ထိဖွင့်ပေးတာမရှိဘူး။ဒါကြောင့်မို့တားဆီးမှုတွေကိုအမြန်ဆုံးဖွင့်ပေးဖို့လိုအပ်ပါတယ်။တတိယတစ်ခုအနေနဲ့ကတော့ဒီဒုက္ခတွေတွေစိုက်ပွဲတွေကြားထဲမှာရောက်နေတဲ့အချိန်မျိုးမှာတို့ရဲ့လုံခြုံရေးကိုညှာတာတော့အဖြစ်နှစ်ဖက်တော်စစ်တပ်များကနေပြီးတော့မှဒီအနေနဲ့ယွာသားတွေကိုခြိခိုက်နှိမ့်လာမှုမရှိအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ယွာပြည်မှာတိုက်ပွဲဖြစ်တိုင်းယွာထဲကိုမော်တာနဲ့လှမ်းပစ်တာမျိုး၊ဝင်ရောက်ပစ်ခတ်တာမျိုးဆိုလို့ရှိရင်တော့ဒီဒုက္ခတွေမဟုတ်ခဲ့တခြားသောယွာသားတွေမှာ IDD မဟုတ်ခဲ့ဒေတာခံယွာသားတွေပါအင်မတန်မှနှိမ့်လာပြီးတော့ထွက်ပြေးရတယ်ဆိုတာကျမတို့ကထုံးဒေတာမှာလွန်ခဲ့တဲ့15ရက်လောက်အထိမှကျမတို့လက်တွေ့နေရပြီးဖြစ်ပါတယ်။အဲ့တော့ဒါမျိုးတွေကိုမရှိဖို့အတွက်လိုအပ်ပါတယ်။နောက်တစ်ခုကတော့ဒီတိုက်ပွဲဖြစ်ပွားရာပဋိပက္ခဖြစ်ပွားရာနေနေအတွင်းမှာဒီရာဇဝမှုကျူးလွန်တဲ့အခါမှာရာဇဝမှုလိုကိုင်းကွယ်ပြီးတော့မှအရက်ကားခုံရုံးထဲမှာဖြည့်ရှင်းစေချင်ပါတယ်။အခုချိန်မျိုးမှာတော့ဒီလိုမျိုး Crime Against Humanity အပါအဝင်ဒီလိုရှင်တော့ဒီအမျိုးသမီးများကိုအတမ်းဖက်မှုများတွေဟာလွတ်မြောက်နေပဲဒီအများကြီးရှိနေပါတယ်။အရေးယူမှုမရှိတဲ့အခါဆက်မှန်ကျူးလွန်မှုအတွက်လည်းပဲပံ့ပိုးပေးလိုအားပေးတယ်လို့ဖြစ်နေတာဖြစ်တဲ့ကြောင်မလို့ဒီတို့အရေးကိုဦးစားပေးပြီးတော့မှဒီအရာမျိုးကိုချစ်ချစ်ရရောက်ကင်ကြယ်ဖြေရှင်းစေချင်ပါတယ်ရှင
်။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်မခွန်ကြရဲ့အချိန်နဲ့နည်းနေလို့ပါဒီမခွန်ကြပြောသွားရဲ့အချိန်မှာတော့ဟိုအရက်သားတွေကိုများဟိုဒါလုံးဝထိခိုက်မှုမရှိအောင်အထူးတတိထားပေးဖို့ရဲ့ဒါပေမဲ့တရားဥပဒေနဲ့ပြန်ပြီးတော့ဖြေရှင်းပေးဖို့ရဲ့အချက်တွေပါပါတယ်ဒီမှာဥက္ကဋ္ဌကိုမေးချင်ပါတယ်ဟိုဘာများအဓိကဟိုဒီဘက်ကနေပြီးတော့ဟိုမြင်နေရတာရှိပါလဲရှင်ဘာများအဓိကလိုအပ်ချက်လို့ထင်ပါလဲထပ်တူတူလေးဖြေပေးပါနော
်ဟုတ်ကဲ့ခုနပြောလို့ဒီလက်နက်ကင်အထက်ဆုံးလက်နက်ကင်ကမှဖြစ်နေတဲ့အားတွေက
အရင်စလို့ရတဲ့ဟာကိုဥမာဒီလိုဒုက္ခတွေကူညီတဲ့ဟာကိုနိုင်ငံရေးလက်လက်တစ်ဖွဲ့အတုံးမချဘူးလေအဲ့လိုပိတ်ဆို့တာမျိုးမလုပ်ဘူးပေါ့နော်နောက်တစ်ခုကရွာဝင်ရောအဲ့လိုအဲဒီလိုလူရက်မှုတော့ဖျားကြောင်းဝင်ဒီဖျားကြောင်းဒီအလူပုံးတွေရက်ခွဲရတယ်အဲ့လိုမဖြစ်တာနေပြီးတော့စရင်ဒါမှတော်တော်ကောင်းပါပါနော်အစိုးရနေပြီးတော့နိုင်ငံသားသွားတဲ့ဖြစ်ဖြစ်ပြန်မှဖြစ်ဖြစ်ပေါ့နော်အခုဒီကူညီမှုထောက်ပံ့မှုနဲ့ပတ်သက်မှအပြောပို့ပြောဖို့အတွက်ကျွန်တော်တောင်းဆိုပါတယ်။ပို့ပြော
တောင်းတောင်းတောင်းဖို့ပေါ့နော်။နိုင်ငံတကာရဲ့အကူအညီကိုပို့ပြောတောင်းဖို့ဟုတ်ကဲ့။ကျေးဇူးတင်ပါတယ်ရှင်။ဟိုဥစ္စာကျေးဥစ္စာကျေးအနေနဲ့ကရောဒီဟိုဒီဒုက္ခတွေပြဿနာရေရှည်ပြည့်လေကြီးဘသူကအဓိကလှုပ်ပေးနိုင်မယ်လို့ထင်ပါလဲ။ဒါပြောချင်ပါလဲ။အဲ့လှုပ်ပေးနိုင်တဲ့သူ
။ဟုတ်ကဲ့။ကျွန်တော်အမြင်ကတော့ဒီလိုပါအမရေဟိုပါကျွန်တော်ရဲ့စိတ်ရင်းသားတွေကဒီမှာအခုဒီဖြစ်ဖြစ်ချင်းကြက်ကြက်ဒီဒီတော့ပဲကျွန်တော်တို့စိုင်းရင်းသားတွေအခုလောလောလတ်ကျွန်တော် IDD တွေသိထားရောက်နေတာမဟုတ်ပါဘူးအရင်ကျွန်တော်တို့စိုက်ပွဲတွေမဖြစ်ရင်လည်းကျွန်တော်စိုင်းရင်းသားတွေဘဝက IDD ကတာပဲကျွန်တော်တို့နေထရတာပါအဲ့ဒါကြောင့်ဒီကျွန်တော်တို့စိုင်းရင်းသားတွေဘဝဒီပေါ့နော်စိုင်းရင်းသားတွေကတော့အဲ့ဒါ AACC နဲ့ Union Camp နဲ့နေရဖို့ကဒီဟိုဘယ်လိုပြောရလဲဆိုတော့ဒီဟိုအစမတော်ကအဓိကပါကျွန်တော်လက်ရင်ကိုပြည့်တယ်အခုလောလောလတ်လတ်အဲကျွန်တော်ဖြစ်ဖြစ်ချင်တာမရှိပါဘူးသူတို့ထုတ်ပါမယ်ဆိုရင်တော့ကျွန်တော်ဖြစ်ချင်းလေးငါးရက်အကျိုးကျေးတယ်ကျွန်တော်တက်ပြီးဖြစ်ခဲ့တယ်ကျွန်တော်ကတော့ဖြစ်ချင်းကြံနေရပါတယ
်ဟုတ်ကဲ့ရှင်ဦးစောချက်ကတော့ဒီဟိုတက်မတော်အတိကြလို့ပြောသွားပါရည်ဒါသူ့ရဲ့သုံးတက်ချက်ဖြစ်ပါရင်နော်ဆိုတော့ဒီမှာဇာမနီဆိုတဲ့တော်ရှင်တယောက်ရေးထားတာလေးနဲ့ပဲညီကုန်းချုပ်ချင်ပါလေကြည်ရင်းငင်းငင်းရရှိပါမလားဆိုတာအစိုးရတည့်ရဲ့ထဲမှာပဲတာဝန်ရှိတာမဟုတ်ပါဘူးလေကြည်သူအားလုံးပေါ်မှာလည်းတာဝန်ကိုယ်စီရှိပါတယ်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့နှိမ့်နိုင်ပြီးတော့ကြည်ရင်းစစ်ကြီးရပ်တန့်ဖို့ကြည်သူအားလုံးတစ်တိုင်းတစ်ပြည်လုံးစနာပြဖို့လိုအပ်ပြီဆိုတဲ့အဟာအကြံပြုချင်ပါတယ်။ဟုတ်ကဲ့ဒီညအချိန်လေးပေါ်မှာပါဝင်ဆွေးနွေးခဲ့ရတဲ့သူတွေဖြစ်တဲ့ဦးစောချက်မနီလာသိန်းမတ်ခွန်ကြောင့်နောက်ပြီးတော့ဦးခွန်ဆန်နဲ့ပါဝင်ဆွေးနွေးတဲ့ပြီးလည်မှုနောက်ပြီးတော့ Facebook ကနေပါဝင်ပြီးဆွေးနွေးကြတဲ့ဒေါ်ရရှင်ကြီးအားလုံးကိုကျေးဇူးတင်ပါတယ်ရှင
်။ဒီနေ့ညတရားညီလိုင်းဆွေးနွေးခဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။